Welcome to the Voice of America in Burmese.
Mingla wa shin. VOA American တိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ16ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမိုက်တန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညာမှာပါ။သမရထရမ်နဲ့ဝန်ကြီးချုပ်နေတန်ညာဟုတို့ပြည်လဲစကားတွေပြောပြီးနောက်တည့်ရက်ဒီကနေ့အစ္စရေးဆိုင်ရာအမေရိကန်တန်မတ်ဖြစ်ခန့်မဲ့သူအတွက်ကြားနာပွဲရှိပါတယ်။ယာလူကနှုတ်ထွက်သွားတဲ့အမျိုးသားလူမျိုးရေးကြံပေးပုဂ္ဂိုလ်ဟောင်းမိုက်ကယ်ဖလင်းနဲ့ပတ်သက်ပြီးသမရထရမ်ကအကောက်အွယ်ပြောဆိုပါတယ်။ကင်ဂျွန်အွန်းရဲ့အဖေတို့အမေကွဲအကိုလုံခြံခံရပုံရတဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတတိယမြောက်လူတဦးကိုမလေးရှားရဲကဖမ်းလိုက်ပါတယ်။ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေပိုင်းသတင်းဆောင်မတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြစ်ကြီးနားမြို့မှာကျင်းပမဲ့ကချင်အမျိုးသားညီလာခံကိုရဲတပ်ဖွဲ့ကတရားစီခဲ့တာကြောင့်နေပြည်တော်နဲ့ဓာတ်ရိုက်ဆက်သွယ်ရမှာဆွေးနွေးပွဲရဲ့ကောင်းစဉ်ပြောင်းလဲပြီးခွင့်ပြုခဲ့တယ်လို့ဆိုပါတယ်
ဒီနေ့မနေ့ကောင်းစီရတော့ကချင် National Conference ပေါ့နော်ကချင်အမျိုးသားညီလာခံဖြစ်ပါတယ်အဲဒါပေမဲ့ဘိုးကလည်းခွင့်ပြုတာကတော့ဟိုကချင်အမျိုးသားနိုင်ငံရေးဆွေးနွေးပွဲပေါ့နော်
ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌရဲ့ပြောကြားချက်နဲ့တူနာစရာမှာဖြစ်တယ်လို့မြန်မာတပ်မတော်နဲ့မွန်ပြည်သစ်ပါတီကြားစီးရေးပြိပခမဖြစ်ရအောင်တနိုင်ငံလုံးအပြစ်ရစာချုပ်မှာလက်မှတ်ထိုးဖို့တပ်မတော်ဘက်ကတိုက်တွန်းချက်မြန်မာနိုင်ငံကိုပြည်ဝင်ခွင့်ဗီဇာပိတ်ထားတာရှိမရှိသက်ဆိုင်ရာတန်ရုံးတွေမှာအရင်စစ်ဆေးကြဖို့သမ္မတရုံးဝန်ကြီးဌာနပြောခွင့်ရသူရဲ့ပြောကြားချက်နဲ့တူအမေရိကန်သမ္မတတစ်သစ်အစိုးရရဲ့စိန်ခေါ်မှုဖြစ်လာနိုင်မဲ့တရားလွတ်လပ်တဲ့စစ်ဆေးမှုကဘယ်လိုပြဿနာတွေအတွက်ဖြစ်မလဲဆိုတာတွေသိကြရမှာပါအခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကကြီးညာပါမယ်ရှင်
အစ္စရေးနိုင်ငံဆိုင်ရာအမေရိကန်တမန်ကြီးဖြစ်ခန့်ထားဖို့သမ္မတဒေါ်နယ်ထရမ်ကယာထားတဲ့သူကိုဒီကနေ့အထက်လွှတ်တော်မှာဆန်းစစ်ကြားနာဖို့ရှိပါတယ်။သမ္မတထရမ်နဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုတို့အင်ပီရိုမှာတွေ့ဆုံပြီးတက်မြက်ရေးစကားတွေပြောခဲ့ကြပြီးတဲ့နောက်တရက်အကြာမှာပဲအခုကြားနာပွဲကိုလုပ်မှာပါ။ရှေးနေဒေးဗစ်ဖရိုင်မန်ကိုအထက်လွှတ်တော်နိုင်ငံခြားရေးကော်မတီကဒီကနေ့ဆန်းစစ်မေးမြန်းမှုစီစဉ်ထားတာဖြစ်ပါတယ်။သူဟာအစ္စရေးအခြေချအရာတွေကိစ္စထောက်ခံသူတူဖြစ်ပြီးအစ္စရေးကအမေရိကန်တန်ယုံကိုတယ်လီဗီမြို့တော်ကနေဂျေရုဆလင်ကိုရှေ့ဖို့ကိစ္စတိုက်တွန်းပြောဆိုနေသူလည်းဖြစ်ပါတယ်။ဖရိုင်မန်ဟာအစွန်ကျတင်းမာတဲ့သဘောထားရှိသူဖြစ်တယ်လို့ရီပပ်ဘလီကန်နဲ့ဒီမိုကရက်သမ္မတအသီးသီးလက်ထက်မှာအစ္စရေးနိုင်ငံဆိုင်ရာအမေရိကန်တမ်မတ်တွေဖြစ်လုခဲ့ကြဘူးသူတွေကနိုင်ငံခြားရေးကော်မတီကိုစာတစောင်ရေးသားပေးပို့ထားပါတယ်။အနောက်ဘက်ကဒေသကိုသူတို့ပိုင်နေဖြစ်အစ္စရေးကတင်းယူတာဟာတရားမဝင်လို့ရဖြစ်သူမယူဆဘူးလို့ဖရိုင်မန်ကပြောဘူးကြောင်းအစ္စရေးပါလက်စတိုင်းပြည်ပခါအတွက်နိုင်ငံရှင်တွဲနေထိုင်ရေးအဖြေဟာမရှိတဲ့ပြဿနာအတွက်စိတ်ကူးရန်ဖြေတာဖြစ်တယ်လို့ပြောဘူးတဲ့ကြောင်းတမ်မတ်ဟောင်းတွေကစာထဲမှာရေးထားပါတယ်။ဖရိုင်မန်ကိုအမေရိကန်တမ်မတ်ဖြစ်တောင်းအောင်ပေးခြင်းအပြင်အမေရိကန်အစ္စရေးဆက်ဆံရေးဟာပူပေါင်းဆောင်ရွက်မှုနဲ့လေးစားမှုစံနမူနာတစ်ခုဖြစ်လာမယ်လို့ထရမ်အစိုးရအဖွဲ့ကပြောထားပါတယ်
။ဒီစင်းဘက်ဆော်ဘိုင်းနှုံးကထုတ်ပြစ်လိုက်တဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့သမ္မတထရမ်ဟာဗိုလ်တူးနေ့မှာအခိုင်အမာကပဲပြောဆိုပါတယ်။မိုက်ကယ်ဖလင်းနဲ့အမေရိကန်နိုင်ငံဆိုင်ရာရုရှားသက်အမတ်ကြီးတို့ကြားစကားပြောထားတာကိုအမေရိကန်ထောက်လှမ်းရေးတွေကတရားမဝင်ဖွင့်ချလိုက်တာကိုခံလိုက်ရတာဖြစ်တယ်လို့ဆိုပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုနဲ့အတူဗိုလ်တူးနေကသမရအင်ပီတော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမရထရမ်ကအဲ့လိုပြောတော့တာပါဒီဟာတူးမှာခံထားတာ24ရက်ပဲရှိသေးတဲ့ Flynn ကိုဘာကြောင့်နှုတ်ထွက်ခိုင်းခဲ့တာလဲဆိုတာကိုတော့ Mr. Trump ကပြောမသွားပါဘူးကြီးတက်ဗိုလ်ချုပ်ကြီးဟောင်းဖြစ်တဲ့ Flynn အပေါ်သမရကယုံကြည်မှုယောနယ်လာတဲ့အတွက်အခုလိုနှုတ်ထွက်ခိုင်းခဲ့တာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကပြောထားပါတယ်ဒါဟာသူ့ကိုဆူဆူရရပြုတ်မှုဆက်ဆံကြတာဝန်နေစရာကိစ္စလို့ကျွန်တော်ထင်ပါတယ်။အဲ့ဒါအပြင်ထောက်လှမ်းရေးတွေစီကနေစာရွက်စာတမ်းတွေကိစ္စရက်တွေပေါက်ကြားနေပါတယ်။ဒါဟာရာဇဝတ်မှုမကင်းတဲ့လုပ်ရပါကျွန်တော်သမရမဖြစ်ခင်ကတည်းကနှစ်ပေါင်းများစွာဒီကိစ္စဖြစ်နေတာပါ။ဒါပေမဲ့အခုလိုဆက်ဖြစ်နေလုံးပါပဲလို့သမရထရမ်ကပြောပါတယ်။ Flynn နဲ့ Russia တမ်မတ်ကြီး Sergey Kilian တို့အကြားပြောတဲ့စကားတွေကိုဖွင့်ချတဲ့တာဝန်ရှိသူတွေဟာ Hillary Clinton ကြောင့် Democrat တွေအကြီးကျယ်ရေးနိုင်သွားတာကိုဖုံးကွယ်ဖို့ကြိုးစားလာဖြစ်တယ်လို့ Mr. Trump ကပြောပါတယ်
။ Russia ပေါ်ချမှတ်ထားတဲ့ American ရဲ့တန်ခတ်ရေးယူမှုတွေကို Congress လွှတ်တော်အတည်ပြုချက်မပါဘဲ Trump အစိုးရကရုပ်သိမ်းမှာမျိုးကိုတားဆီးမဲ့ဥပဒေမူကြမ်းတစ်ရပ်ကိုပါတီကြီးနှစ်ခုစလုံးကလွှတ်တော်အမတ်တွေပါတဲ့အစုတစုကဗိုလ်တူးနေမှာအဆိုပြုတင်သွင်းလိုက်ပါတယ်။တန်ခတ်ရည်ရည်မှုနဲ့ပတ်သက်ပြီး Flynn နဲ့ Russia တမ်မတ်ကြားလျှို့ဝှက်ပြောဆိုခဲ့တာတွေမကြသေးခင်ကထွက်လာတာကြောင့်ဒီဥပဒေကိုပြဋ္ဌာန်းမှုပို့ပြီးအရေးကြီးလာတယ်လို့ဥပဒေမူကြမ်းကိုမိတ်ဆက်ပြောဆိုတဲ့တင်းစာရှင်းလင်းပွဲတွေအတွင်းထောက်လွှမ်းရေးလုပ်ငန်းများဆိုင်ရာအောက်လွှတ်တော်ကော်မတီရဲ့ဝါရင်ကော်မတီဝင်အောက်လွှတ်တော်အမတ် Adam Schiff ကသတင်းထုတ်တွေကိုပြောပါတယ်။တနင်္လာနေ့မှာယာလူကနေနှုတ်ထွက်သွားတဲ့အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဟောင်း Michael Flynn ကိုလွှတ်တော်အမတ် Schiff ကညီညွတ်ပြောဆိုသွားတာပါ။သမ္မတ Donald Trump ပြီးခဲ့တဲ့လမှာကျန်းသစ်စာချိန်စုပွဲမလုပ်ခင်ကတည်းက အမေရိကန်နိုင်ငံဆိုင်ရာရုရှားသံမတ်ကြီးနဲ့ဖလင်းတို့အကြားအဆက်အသွယ်ရှိခဲ့တယ်ဆိုတာပေါ်လာပြီးတဲ့နောက်ဖလင်းနှုတ်ထွက်ဖို့ဖိအားပေးခံခဲ့ရတာပါဖလင်းဟာခွင့်ပြုချက်နဲ့ပြောခဲ့တာပဲဖြစ်ဖြစ်ကိုယ်သဘောနဲ့ကိုလှုပ်တာပဲဖြစ်ဖြစ်ရုရှားအပေါ်တန်ခတ်မှုကိုရုပ်သိမ်းဖို့ဒီသမရမှာအထိတ်အကွက်မဲ့လုပ်ပိုင်ခွင့်မရှိသင့်ပါဘူးလို့အောက်လွှတ်တော်အမတ်ရှက်ကပြောပါတယ်
မြန်မာကိုရီးယားကောင်ဆောင်ကင်ဂျုံရဲ့အဖေတူအမေကွဲအကိုလှုပ်ချံခံလိုက်ရပုံရတဲ့ဖြစ်ရနဲ့ဆက်ဆက်ပြီးတော့၃ယောက်မြောက်လူကိုဖမ်းလိုက်တယ်လို့မလေးရှားရဲ့တပ်ဖွဲ့ကဒီကနေ့မှပြောလိုက်ပါတယ်။ဖမ်းဆီးလိုက်သူဟာအင်ဒိုနီးရှားနိုင်ငံကူးလက်မှတ်ကိုင်ထားတဲ့အသက်25နှစ်အရွယ်စီတီအိုင်ရှာဆိုသူအမျိုးသမီးဖြစ်ပြီးတော့လေဆိပ်လုံခြုံရေးကင်မရာတွေကနေရိုက်ယူထားတဲ့ဗီဒီယိုတွေထဲမှာပါတဲ့အမျိုးသမီးပုံနဲ့ကိုက်ညီတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီအမျိုးသမီးကိုဖမ်းမိဖို့အတွက်တရင်ပေးခဲ့တဲ့အမျိုးသားတဦးကိုရဲကထိန်းသိမ်းထားပါတယ်။ပဒုနီတုံကလည်းကွာလာလမ်ပူအပြည်ပြည်ဆိုင်ရာ၄စိတ်မှာတခြားအမျိုးသမီးတဦးကိုဖမ်းဆီးခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါရယ်။အဲဒီအမျိုးသမီးဟာ VNL နိုင်ငံကူးလက်မှတ်ကိုင်ထားတဲ့ဒွမ်တိဟွမ်းဆိုသူအမျိုးသမီးဖြစ်ပြီးတော့သူဟာလည်းလုံခြုံရေးကင်မရာကနေရိုက်ယူထားတဲ့တဲ့ကအမျိုးသမီးပုံနဲ့ကိုင်နေတယ်လို့ရဲတပ်ဖွဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြခဲ့ပါရယ်။သေဆုံးသူဟာမြောက်ကိုရီးယားကောင်ဆောင်ရဲ့အဖေတို့အမေကွက်ကိုကင်ဂျုံနန်းဖြစ်တယ်ဆိုတာကိုတောင်ကိုရီးယားကပဒုနီမှာအတည်ပြုခဲ့ပါရယ်။သူဟာတချိန်တုန်းကတော့သူ့ရဲ့ဖခင်ကင်ဂျိုအီးကိုဆက်ခံမဲ့သူဖြစ်တဲ့ရင်ထွက်ခဲ့တာပါ။ဒါပေမဲ့2001ခုနှစ်ကဒိုဂျိုဒစ္စနီလန်ကိုသွားဖို့နိုင်ငံကူးလက်မှတ်အတူကိုတုံးပြီးဂျပန်နိုင်ငံတည်းဝင်ခွင့်ရအောင်ကြိုးစားခဲ့တဲ့အတွက်ဖခင်ဖြစ်သူကင်ဂျိုအီးကစိတ်ဆိုးခဲ့တာကြောင့်ခေါင်းဆောင်နေရာဆက်ခံခွင့်ရမယ့်အလားအလာပျောက်သွားခဲ့တာဖြစ်ပါတယ်။
ယူအေကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေကနေကြာသပတေးညနေပိုင်းသတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအလူသမားဝန်ကြီးသစ်အဖြစ်ခန့်မှုရထားတဲ့အစားအသောက်လုပ်ငန်းရှင်အန်ဒရူးဘူစတာကဗိုလ်ထူးနေ့ညနေပိုင်းမှာသူ့ဘာသာပြန်ရုပ်သိမ်းသွားပါတယ်။သူကိုခံထားရေးအထက်လွှတ်တော်ဂျာနာပွဲမှာတိုင်ခင်တရက်လိုမှာပဲအခုလိုပြန်ရုပ်သိမ်းသွားတာပါ။အလူသမားဝန်ကြီးအဖြစ်ခန့်ခံရဖို့ဘူစတာကဆက်မလုပ်တော့ဘူးဆိုတာအင်ပီရိုပြောခွင့်ရရှောင်းစပိုက်ဆာကအတည်ပြုပါတယ်။ဘူစတာကိုခံထားရေးအထက်လွှတ်တော်မှာထောက်ခံမှုညှော်နယ်လာခဲ့ပြီးတဲ့နောက်အခုလိုပြန်ရုပ်သိမ်းသွားတာဖြစ်ပြီးသမ္မတထရမ့်ကအမည်စင်းတင်သွင်းထားသူတွေပြန်ရုပ်သိမ်းသွားတဲ့ပထမဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။ဘူစတာဟာပြဿနာပေါင်းစုရှိထားဘူးပြီးအဲ့ဒီအထက်မှာတခုကတော့အမေရိကန်မှာတရားဝင်အလုပ်လုပ်ခွင့်မရှိတဲ့အင်အကူလုံသားဟောင်းတအုပ်အတွေ့အခွန်ဆောင်ဖို့၅နှစ်စာပြက်ကွက်ထားဘူးတာလည်းပါဝင်ပါတယ်ဒီလိုမျိုးလျော်ညီမှုမရှိတဲ့ဖြစ်ရမျိုးကြောင့်လူဝင်မှုနဲ့အခွန်ဆိုင်ရာကိစ္စရပ်တွေမှာတင်းမာတဲ့သဘောထားကင်ထားတဲ့ Republican တွေအတွက်သူ့ကိုထောက်ခံဖို့မှာနိုင်ငံရေးရပြဿနာတွေရှိလာတာပါအနေဆုံးလောက်ခလာစာကိုဗိုလ်တိုးပေးရေးနဲ့အလုပ်သမားတွေအတွက်အချိန်ပိုလိုအားဆိုင်ရာခန်းစားခွင့်တွေတိုးမြှင့်ပေးရေးတတ်မှတ်ချက်အသစ်တွေကိုဘူစတာကအပြင်းထန်ကန့်ကွက်တာကြောင့်လဲဒီမိုကရက်တွေနဲ့လူသမားအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကဘူစတာကိုခံထားရေးကိစ္စစန့်တင်ကန့်ကွက်ဖို့ပြင်ထားကြတာပါ
။စီးရီးယားနိုင်ငံအနောက်တောင်ရက်ကဒါရာမြို့မှာစီးရီးယားအစိုးရနဲ့တိုက်ခိုက်တပ်တွေကြားတိုက်ခိုက်မှုတွေအကြီးအကျယ်ဆက်ပြီးဖြစ်နေပါတယ်။ရဲသားတွေနေထိုင်ရာနေရာကနေဒုံးကျည်လောင်ချတွေပစ်လွတ်နေတာလို့ထင်ရတဲ့ရုပ်သံဖိုင်တွေကိုအစိုးရပိုင်စီးရီးယားစစ်တပ်ဗဟိုမီဒီယာကထုတ်လွှင့်ထားပါတယ်။အရင်ကဂျာဟပ်အယ်နူဇရာအခုတော့ဂျာဟပ်ဖလာအယ်ရှမ်လို့ဆိုပြီးလူသိများတဲ့အစိုးရအဖွဲ့တွေကဒါရာမြို့ရက်ွက်တွေနဲ့အနီးနားကမြို့ပြင်ပနေရာတွေကိုထိုးဖောက်နိုင်တဲ့နောက်ပိုင်းမှာအစိုးရတပ်တွေကသဘုံတွေကိုပြန်တိုက်နိုင်ဖို့အပြင်းထန်ထိုးစစ်ဆင်မှုတွေပြုလုပ်ခဲ့တယ်လို့စီးရီးယားသတင်းအေဂျင်စီဆန်နာကပြောပါတယ်ဒီစစ်တပ်စစ်စင်ရေးအတွက်မှာတပုံ24ယောက်ထဲမှနေတည်ဆုံပြီးတော့50ဒဏ်ရာရတယ်လို့ပြောပါရယ်ဒီစစ်စင်မှုကြောင့်ခံတက်နေရ၄ခုအတားဆီး၂ခုနဲ့လက်နက်ကြီး၅ခုထိခိုက်ပျက်စီးရတယ်လို့ဆန္ဒကဖော်ပြထားပါရယ
်ထိုင်းအမေရိကန်နဲ့တောင်ကိုရီးယားမရိန်းတပ်ဖွဲ့တွေပူးတွဲပြီးထိုင်းနိုင်ငံရေတဲ့အခြေစိုက်စခန်းတစ်ခုမှာကုန်းရီ2သွဲထိုးစစ်စင်တိုက်ခိုက်မှုဆိုင်ရာစစ်လက်ကျင်ခန်းတစ်ခုကိုဒီကနေ့လုကြပါရယ်နှစ်စဉ်လုတဲ့ Cobra Gold စီးရီးလက်ကျင်မှု36တိမြောက်ဒီနေ့လက်ကျင်တာမှာအမေရိကန်တပ်ဖွဲ့ဝင် 3,600 ကျော်အပါအဝင်နိုင်ငံပေါင်း29နိုင်ငံကတပ်ဖွဲ့ဝင်တွေပါဝင်ကြပါတယ်။အာရှပစိဖိတ်ဒေသတစ်လျှောက်နိုင်ငံတွေကစစ်တပ်တွေအကြားဆက်ဆံရေးအားကောင်းစေဖို့ယူရပြီးတော့ DCA လေ့ကျင့်မှုကိုလုပ်တာဖြစ်တယ်လို့တိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေအကြားနှီးပညာနဲ့ကျွမ်းကျင်မှုတွေကိုအပြန်အလှန်ဖလှယ်ကြဖို့လည်းဖြစ်ပါတယ်။လေ့ကျင့်ခန်းမှာပါဝင်တဲ့ American Marine တပ်ဖွဲ့ဝင်တူကထိုင်းနိုင်ငံရဲ့စူထိုင်းနဲ့ယာတီဦးတို့ကြောင့်အစပိုင်းမှာသူ့အတွက်အခက်အခဲဖြစ်ခဲ့တယ်လို့ပြောပါတယ်။ထိုင်းနိုင်ငံမှာ2014ခုနှစ်ကဆေးရနာသိမ်းပြီးတဲ့နောက်စစ်အစိုးရကိုပြရားပေးဖို့အတွက်အမေရိကန်စစ်ဖက်ဆက်ဆံရေးကိုလျှော့ချခဲ့တာပါ။ဒါပေမဲ့လေထိုင်းနိုင်ငံကတရုတ်နဲ့ဆက်ဆံရေးပိုကောင်းအောင်လုပ်လာရတဲ့အမျှဒေါ်နယ်ထရမ့်သမ္မတဖြစ်မလာခင်မှာကိုပဲဆက်ဆံရေးပြန်ကောင်းလာပါတယ်။လွန်ခဲ့တဲ့နှစ်နှစ်တုန်းကတော့အခုလိုကုန်းရည်နှစ်သွဲစီးရီးလေ့ကျင့်ခန်းကို ပြည်တွင်းပြည်ပသတင်းထုတ်တွေသတင်းယူခွင့်မရခဲ့ပါဘူး
။လက်ငွေမပေးရကောင်းလားဆိုပြီးတော့ဗီယက်နမ်နေဂျာဆောင်တက်တွေကသူ့ကိုရိုက်နှက်ခဲ့တယ်လို့တရုတ်ခီးသွားတဦးကပြောဆိုထားတဲ့ပေါ်မှာဗီယက်နမ်နိုင်ငံအနေနဲ့အဲ့ဒီတရုတ်နိုင်ငံသားကိုပြန်လည်တောင်းပန်ရမယ်လို့တရုတ်ဘက်ကကြာသပတေးနေ့တော်ကတောင်းဆိုလိုက်ပါတယ်။ဒီဖြစ်ရကြောင့်အင်တာနက်ပေါ်မှာတရုတ်တွေကြားမခံမရနိုင်ဖြစ်ခဲ့ကြရပါတယ်။တရုတ်နဲ့ဗီယက်နမ်အပါအဝင်ရေပိုင်တဲ့အငင်းပွားမှုတွေရှိနေတဲ့အာရှနိုင်ငံ၄နိုင်ငံတို့အကြားတောင်တရုတ်ပင်လယ်ပြင်အတွင်းငြိမ်းချမ်းဖော်ဆောင်ကြဖို့ကတိကဝတ်တွေပြုခဲ့ပြီးတစ်လကြာမှာအခုလိုဗီယက်နမ်နဲ့တရုတ်အကြားကိစ္စပေါ်ပေါက်လာတာပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကရှီအမီရှိတဲ့တရုတ်ခီးသွားအမျိုးသားတဦးကိုယူနီဖောင်းဝတ်အမျိုးသား၈ဦးကဗီယက်နမ်နေဆက်မြို့မွန်ဆိုင်းမှာရိုက်နှက်ခဲ့ပြီးတော့ဒါဟာသူတို့နေဆက်မှာလက်ငွေမပေးတာကြောင့်အခုလိုရိုက်နှက်တာလို့ရှီကပြောတဲ့အကြောင်းတရုတ်အစိုးရပိုင်းရှင်းဟွာသတင်းကအစင်းလေးတုန်းကရေးသားခဲ့ပါတယ်။ဒီဖြစ်ရတဲ့ပတ်သက်ပြီးပြောဆိုဖို့တရုတ်ကောင်စစ်ရေးရာအကြီးအကဲကနေဗီယက်နမ်တမ်မတ်ကြီးကိုအထူးတလဲတွေ့ဆုံဖို့ရှိတယ်လို့တရုတ်နိုင်ငံကြားရေးပြောခွင့်ရကန်ချွမ်းကပြောပါတယ်ဗီယက်နမ်နိုင်ငံအနေနဲ့ဒီကိစ္စကိုတောင်းပန်ပြီးရိုက်နှက်ခံရတဲ့တရုတ်အမျိုးသားကိုရော်ကြေးပေးဖို့ကိုလည်းတောင်းဆိုထားတယ်လို့ပြောဆိုပါတယ်ရှင
်တရုတ်နိုင်ငံမှာပြီးခဲ့တဲ့လက H7N9 ကြိတ်ငှက်တူကွေရောဂါပိုးတွေ့ခဲ့တဲ့သတင်းထွက်ပြီးတဲ့နောက်ရောဂါပိုးကူးစက်တဲ့ဖြစ်ရပ်ပေါင်း200နီးပါးကနေသေဆုံးသူ89ယောက်အထိရှိသွားပါပြီခင်ဗျာ
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့မအီတန်စင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ကချင်ပြည်နယ်မြစ်ကြီးနားမြို့မှာကျင်းပမဲ့ကချင်အမျိုးသားညီလာခံကျင်းပခွင့်ပိတ်ပင်လိုက်ပြီးကချင်နိုင်ငံရေးဆွေးနွေးပွဲအဖြစ်သာကျင်းပဖို့အာဏာပိုင်တွေကသတ်မှတ်လိုက်ပါတယ်ဒီကနေ့မနေ့ပိုင်းမှာညီလာခံကျင်းပမဲ့သူတွေကိုရက်တပ်ဖွဲ့ကတားဆီးခဲ့ပြီးတဲ့နောက်ပွဲကျင်းပရေးဦးဆောင်သူတွေကနေပြည်တော်ကိုတိုက်ရိုက်ဆက်သွယ်ခဲ့ပြီးတဲ့နောက်မှာအခုလိုနိုင်ငံရေးဆွေးနွေးပွဲဖြစ်ကျင်းပခွင့်ပြုခဲ့တာပါဒီသတင်းကိုဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒီလ16ရက်နေ့မှာကချင်မျိုးသားညီလာခံကိုမြစ်ကြီးနားမြို့မနောကွင်းမှာကျင်းပဖို့အတွက်ကချင်တိုင်းပင်ခံအဖွဲ့ကဦးဆောင်ဆောင်ရွက်ခဲ့တာဖြစ်ပြီးမနေ့ညနေပိုင်းကတော့မကြွယ်ခမ်းမကိုအသုံးပြုခွင့်မပေးကြောင်းကချင်ပြည်နယ်အစိုးရကတားမြစ်ခဲ့တယ်လို့ဒီကနေ့မနေ့မှာတော့မနောကွင်းမှာကျင်းပခွင့်ကိုပါတားမြစ်ခဲ့တာဖြစ်ပါတယ်ဒီလိုတားဆီးခဲ့တဲ့အကြောင်းကိုကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဂုံဂရာအောင်ခမ်းကအခုလိုပြောပါတယ
်အစီဝေတက်ဖို့ပေါ့အဲလာပါတယ်လာတော့အစီဝေအဲဒီမိန်းတကားပေါ့ကိုရေးရတယ်တားဆီးကမှပိတ်လိုက်တာပေါ့ပိတ်လိုက်တော့ကျွန်တော်ခွင့်တောင်းပြီးမှကျွန်တော်ကတော့အထက်မှဝင်တယ်အထက်မှဝင်တော့ဒီမှာကျွန်တော်အကုန်လုံးရေးတွေကလည်းဒီမလောကွင်းမှာရှိတဲ့မကြွယ်ခမဆောင်တွေအကုန်လုံးပိတ်လိုက်ပါတယ်သူတို့ဝင်ခွင့်မပြုပါဘူ
းတချင်းတိုင်ပင်ခံအဖွဲ့ကပြည်내အစိုးရနဲ့ဆွေးနွေးရာမှာခွင့်ပြုချက်မရတာကြောင့်ပြည်တော်စုအစိုးရစီကိုဆက်သွယ်ညှိနှိုင်းခဲ့ပြီးတဲ့နောက်အစည်းအဝေးခေါင်းစဉ်ပြောင်းပြီးကျင်းပခွင့်ရခဲ့ကြောင်းဆက်ပြောပါတယ်
ဒီကချင်ပြည်နယ်အစိုးရဝန်ကြီးချုပ်ကလည်းအကြောင်းကြားတယ်၊နေလုံမျိုးလည်းအကြောင်းကြားပြီးပါ။သစင်ကြီးသစင်ဆွေးနွေးပါလေ။ဒါမဲ့ဘာမှထူးခြားမှုမရှိတော့ချင်းမြောင်ရေးကော်မတီကနေနေပြည်တော်ကိုတိုက်ရိုက်ဆက်သွယ်တယ်။ဒီနေ့မနေ့ကောင်းစီရတော့ကချင်နေရှင်နယ်ကွန်ဖရင့်ပေါ့နော်။ကချင်မျိုးသားညီလာခံဖြစ်ပါလေ။အဲဒါမဲ့ဟိုကလည်းခွင့်ပြုတာကတော့ဟိုကချင်မျိုးသားနိုင်ငံရေးဆွေးနွေးပွဲပေါ့နော်။အဲဒါမျိုးကောင်းစီနဲ့လုပ်ခွင့်ပြုတယ်လို့တော့ကြားနေတယ်။ဒါကြောင့်ခင်းညသုံးနာရီမှာအခမ်းအနားကိုစပြီးမှခွင့်ပို့ဖို့ပြင်ဆင်နေကြပါတယ်
။ကချင်မျိုးသားညီလာခံကျင်းပခွင့်ရဖို့ကိုဒီလ17ရက်နေ့ကပြည်နယ်အစိုးရစီကိုအကြောင်းကြားခဲ့ရမှာ15ရက်နေ့မှာလုတ်ခွင့်မပြုကြောင်းပြန်ကြားခဲ့တယ်လို့16ရက်နေ့မနက်မှာတော့မနောကွင်းရဲ့မြစ်တိနေရာမှာမဆိုလုတ်ဆောင်ခွင့်မပြုကြောင်းလုတ်ဆောင်ရင်အရေးယူမှာဖြစ်ကြောင်းထပ်မံအကြောင်းကြားလာခဲ့တယ်လို့ဦးဂုံဂရာအောင်ခမ်းကပြောပါတယ်။ဒီကနေ့ညနေ 3:00 မှာတော့နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်အခမ်းအနားဖွင့်လှစ်နိုင်ခဲ့ကြောင်းပွဲကျင်းပရေးကော်မတီရဲ့ပြောရေးဆိုခွင့်ရှိသူကချင်တိုင်းပင်ခံအဖွဲ့အတွင်းရင်းမှုဦးလဘန်ခံအောင်ကပြောပါတယ်
။ဒီနေ့ညနေ 3:00 ကျတော့ကျွန်တော်ဖွင့်ပွဲလုပ်ပါတယ်။ဒီနိုင်ငံရေးမှုကောင်ဒီနိုင်ငံရေးဆွေးနွေးပွဲမှုကောင်နဲ့ပတ်သက်တဲ့ခါကျတော့ကျွန်တော်တို့ဒီလာတဲ့ကိုယ်ပြည်တွေကိုရှင်းပြတဲ့ဟာကိုပြောရအောင်။27ရာစုပင်လုံးအချူချင်းမျိုးသားပြည်စုံပွဲဆိုမှကောင်းစင်ပါနော်ကောင်းစင
်တချင်မျိုးသားတွဲဆုံပွဲကိုလူ800လောက်ပါဝင်တက်ရောက်ခဲ့ပြီးမနက်ဖြန်မနက်9နာရီမှာဆွေးနွေးပွဲကိုပြန်လည်စတင်မှာဖြစ်တယ်လို့တရထဲနဲ့ဆွေးနွေးပွဲမပြီးပြတ်ရင်စနေနေ့အထိဆက်လက်ကျင်းပမှာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတချင်ပြည်နယ်အစိုးရအဖွဲ့နဲ့ပြည်နယ်ရဲတပ်ဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့မအားလတ်တာကြောင့်ပြန်လည်ဖြေကြားတာမရှိခဲ့ပါဘူး kitchen pinia ma, kitchen lula ye puet, kia oga, then hangalo pika takemu, jase ye the bodu sa joko, but when lemma ye turam, she de re at wet, muda sin, and I su new worry, jimba nainam, she de babu. NC ego lemma ye tu tare, ki and lenagai, poor rega, pin pinia net, denendari dainty da jirima, nangae su new worry, jimba gedalo, but old lenagai and puegale, muda sin, nangae su new bogo, hobo muma, digane satin, jimba de bade.
ဒီရပိုင်းတွေမှာမွန်မြစ်တဲ့ပါတီနဲ့မြန်မာတပ်မတော်တို့ကြားနေမြေတီတာအနှံ့မှာစစ်ရေးပြင်ဆင်မှုတွေရှိနေခဲ့ပါတယ်။မနေ့ကမွန်မြစ်တဲ့ပါတီအခြေပြုထားတဲ့ဂျပန်ရေးတွင်းနဲ့ကြံတော်ကြီးရွာဂိတ်စခန်းကိုမြန်မာတပ်မတော်ကနေဝင်ရောက်နေရယူဖို့စီစဉ်ရမှာ။တိုက်ပွဲဖြစ်ပွားနိုင်ပေါ်ရလက္ခဏာရှိနေပေမဲ့နှစ်ဖက်တာဝန်ရှိသူတွေညှိနှိုင်းဖြေရှင်းမှုအရဒီဂိတ်စခန်းတ ဒီလိုမျိုးတွေကိုတိုင်းပြည်ကနေစီစဉ်ပေးချက်ရတိုင်းနိုင်ငံဆိုင်ကလေးကြီးရွာဖုန်ကြီးကျောင်းမှာခူလုံနေရတယ်လို့စစ်ပေးသိမ်းဆောင်သူကျန်သောကြီးရွာသားတို့ကမွန်မာတာနဲ့ခုလိုပြောပါရ
ကနဦးကထိုင်းဘက်ချမ်းဂုတ်ချမီရွေးဖို့ဘက်ကိုတိမ်းဆောင်လာတယ်အခုထိုင်းအာနာပိုင်တို့ကစံကလေးဘက်ကိုပြောင်းရွှေ့ခိုင်းလာတယ် အချိန်နေမအေးချမ်းသေးတော့သူတို့ကမပြန်ခိုင်းသေးဘူးဥယျာဉ်ပြည်နေပါလာတော့ရှိတယ်ထိုင်းတို့ကပဲကူညီကျွေးမွေးနေတယ်ဆိုပြီးမွန်မာတာနဲ့ပြောဆိုသွားတာပါထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့နယ်ဂျပန်ရွေသွင်းတဲ့ကြံတော်ကျွေးရွာမှာရှိတဲ့မွန်ပြည်ပါတီဂိတ်စခန်းကိုထပ်မံရုပ်သိမ်းပေးဖို့မြန်မာတပ်မတော်ကနေတောင်းဆိုခဲ့ပြီးစီရေးသိမ်းမှမှုတွေရှိနေခဲ့တာပါလက်ရှိနေသားရမြန်မာတပ်မတော
င်နေရာကိုအတင်းဝင်ယူမှဆိုရင်ပြဿနာကလဲတာအများဖြစ်မှာပဲပြစ်ခတ်ကြမယ်မတိမငင်ဖြစ်ရင်အမတမအတိတော့ခါရောက်မယ
်မုံပြည်တဲ့ပါတီအနေနဲ့ကတော့နိုင်မြေမကျူးကျော်ဖို့နဲ့မိမိတပ်နေရာကိုကျူးကျော်ဝင်ရောက်လာရင်ခုခံကာကွယ်သွားဖို့ဘ ਹੁ ဌာနချုပ်ကလည်းညွှန်ကြားထားတယ်လို့ပါတီသာဝန်ရှိသူတွေကပြောပါတယ်လက်ရှိနှစ်ဖက်ကောင်းဆောင်တွေညှိနှိုင်းမှုရပြည်လည်မှုတွေရရှိခဲ့ပြီလို့ဆိုပေမဲ့မြန်မာတပ်မတော်ဘက်ကစစ်ရင်အားတိုးချက်နေရယူလာမှုတွေရှိနေပါတယ်1995ခုနှစ်မှာနဝသစေဆိုးရနဲ့မွန်ပြည်တဲ့ပါတီကြားအပြည့်ကရစရေးသဘောတူညီမှုရရှိပြီးနောက်ပိုင်း22နှစ်အကြာပြစ်ခတ်တိုက်ခိုက်မှုမရှိရကနေဒီကနေ့အချိန်မှာအသေးမဆုံးအနေအထားရောက်ရှိနေပါတယ
်နိုင်ကိုရင်ပြောပြသွားတာပါရှင်အခုမြန်မာပြည်ဝင်ခွင့်ဗီဇာဘက်ကိုကြည့်ကြရအောင်ပါမြန်မာနိုင်ငံကိုသွားဖို့ဗီဇာလျှောက်ထားလို့သူတွေဟာပြည်ဝင်ခွင့်ဗီဇာပိတ်ပင်ထားခြင်းရှိမရှိမိမိတို့နာမည်ဟာအမည်မဲ့စရင်ထဲမှာပါမပါဆိုတာသက်ဆိုင်ရာနိုင်ငံတွေရဲ့မြန်မာနိုင်ငံဆိုင်ရာတန်ရုံးတွေမှာကနဦးသွားရောက်စုံစမ်းကြပါလို့နိုင်ငံတော်တမရယုံပြောခွင့်ရကပြောပါတယ်။အရင်အစိုးရလက်ထက်ကပိတ်ပင်ခံထားရတဲ့အမည်မဲ့စရင်တွေကိုပယ်ဖျက်တာစီးစစ်တာကို NLD အစိုးရလက်ထက်အဓိကထားဆောင်ရွက်နေတဲ့အတွက်ဝင်ခွင့်ဗီဇာလျှောက်ထားမှုအခက်အခဲဖြစ်နေသူတွေသက်ဆိုင်ရာတန်ရုံးကတဆင့်အစိုးရကိုအကြောင်းကြားနိုင်တယ်လို့လည်းသမရယုံပြောခွင့်ရကပြောပါတယ်အသေးစိတ်ကိုတော့မဆုမောင်ကဆက်ပြောပါမယ်ရှင်
မြန်မာနိုင်ငံထဲကိုပြည်ဝင်ခွင့်ဗီဇာလျှောက်ထားဖို့မှာအကြောင်းမျိုးမျိုးကြောင့် blacklist အမည်မဲစရင်အသွင်းခံထားရသူတွေကို NLD ဥဆောင်တဲ့အရသာအစိုးရလက်ထက်မှာပြည်ထရေးဝန်ကြီးဌာနလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနနိုင်ငံခြားရေးဝန်ကြီးဌာနတို့ပူးပေါင်းပြီးအမည်မဲစရင်တင်သွင်းခံရသူတွေကတချို့ကိုပယ်ဖြတ်တာစီးစစ်တာတွေဆောင်ရွက်နေတယ်လို့သမ္မတရုံးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်သမ္မတပြောခွင့်ရဦးစောထေးက VOA ကိုပြောပါတယ
်ဒီက blacklist ကဘယ်ဟာနေလို့လဲဆိုတော့တို့ဒီလေတို့ဘာလို့အနေပြီးတော့သူရဲ့အကြောင်းကြောင်းကြောင့်ဘူးလစ်စင်းလာတဲ့လူတွေကျွန်တော်တို့ကျန်တဲ့နိုင်ငံသားကြီးတွေရောက်တော့ဒါမျိုးတွေသိရင်အဲတော့ဘူးလစ်စင်းကျန်ပြီးတော့ပြည့်စုံတာနဲ့ပတ်သက်လို့တော့ဒီအစိုးရကလက်ထက်မှာအဲဒီလက်တရားစီစဉ်ကိန်းမှာအားလုံးပြန်ပြီးဆောင်ရွက်မယ်ဆိုပြီးတော့ယင်းနိဒနာတွေကကြိုးရဲရက်ပြရဲမှာလည်းပါတယ
်မြန်မာနိုင်ငံကိုတွားရောက်လို့တဲ့နိုင်ငံသားတွေရောတခြားနိုင်ငံတွေရဲ့နိုင်ငံသားအဖြစ်ခံယူထားတဲ့မြန်မာနိုင်ငံသားဟောင်းတွေအနေနဲ့ရောပြည်ဝင်ခွင့်ဗီဇာလျှောက်ထားကြတဲ့အခါတကယ်လို့မိမိဟာအမည်မဲစရင်နဲ့ပါဝင်နေတာဒါမှမဟုတ်ပြည်ဝင်ခွင့်ဗီဇာပိတ်ပင်ထားတာရှိမရှိသိရှိနိုင်မှုအတွက်သက်ဆိုင်ရာနိုင်ငံတွေမှာအခြေစိုက်တဲ့မြန်မာတန်ရုံးကိုတွားရောက်စုံစမ်းကြဖို့ကိုလည်းတမရပြောခွင့်ရကတိုက်တွန်းပါတယ
်။အဲ့မှာရှိတဲ့သက်ဆိုင်ရာတန်ရုံးမှာမိမကြုံတင်ပြီးတော့သူဒီ blacklist မှာရှိနေတာ blacklist ထဲမှာမရှိဘူးသားဆိုတော့ဒီကကနေဦးစုံစမ်းလို့ရပါ။အဲ့သက်ဆိုင်ရာတန်ရုံးမှာစုံစမ်းပြီးတော့အကယ်၍ကိုယ်မဖြစ်ဖြစ်မဖြစ်တိုက်တဲ့ blacklist ထဲဝင်နေတာမျိုးဆိုရင်တော့ CIA ဝင်ကျွန်တော်တို့တိုင်းလို့ရတဲ့ဆောလကောင်ဒီလိုမျိုးဒါဝင်ပြဖြစ်ပြီးကျွန်တော်လုပ်လို့ရပါလား
လုံချံခံခဲ့ရတဲ့ကရင်ကောင်းဆောင်ဖရိုမန်းရှာရဲ့မိသားစုဝင်တချို့မြမပြည်ပြန်မှုအတွက်ပြည်ဝင်ခွင့်ဗီဇာအခက်ကြုံနေရတယ်ဆိုပြီး VOA ကိုပြောဆိုခဲ့တာရှိပါတယ်ဒီလိုနိုင်ငံရေးလှုပ်ရှားသူတချို့လက်တလောပြည်ဝင်ခွင့်လျှောက်ထားဖို့အခက်ခဲရှိနေတယ်ဆိုတဲ့အပေါ်ဥစော်ထေးကအခုလိုတုံ့ပြန်ပါတယ်
ကောင်းရင်ရှင်းလာနေပြီးတော့ကျွန်တော်မြန်မာနိုင်ငံဆိုးရပါဘူးမြန်မာနိုင်ငံဆိုးရကိုကြည့်အောင်ဒီကပြန်ပြီးတော့ပြောရမယ်ဘယ်လိုလဲဖြောက်ချင်လဲဆိုရင်ဘယ်လိုလဲတော့အခု blacklist ကအဆိုးရရောင်စုအဆိုးရအဲ့လိုအပေါ်ကနေတော့ထိကျုပ်တာမဟုတ်ဘဲနဲ့ဝန်ကြီးဌာနတစ်ခုချင်းကနေချိန်ချုပ်ပေးတဲ့လုပ်ငန်းတွေလုပ်နေတာဖြစ်တဲ့အတွက်တချို့လဲဟိုဆက်သွယ်မှုရလကောင်းဂျုံးလုပ်ငန်းပိုင်းဆိုင်ရာအရတော်လကောင်းအဲ့လိုမျိုးဟိုအဆက်ဆက်လို့တော့ဗာမျိုးတွေမှာမဖြစ်ပဲအတုံးဝင်နေရမျိုးတွေဖြစ်တတ်တယ်ပေါ့နော်။အော်အဲ့တော့သူ guideline ချင်းဟိုလုပ်ခဲ့တဲ့ blacklist screen တွေကအကြောင်းမျိုးရှိမှာပေါ့။အဲ့ဒီအကြောင်းမျိုးအရာသက်ဆိုင်တဲ့ဝန်ကြီးဌာနတွေပြန်ပြီးတော့စစ်ဆေးပြီးတော့လုပ်ရတဲ့သဘောဖြစ်သွားတယ်။အခုကကျွန်တော်တို့နိုင်ငံရေးအရာ blacklist တွေကျင်းထားလို့ဆိုရင်လည်းပြန်ပြီးချိုးရတဲ့အချိန်ရောက်နေပါပြီနော
်ဒီလန်ဒန်ဘက်ကဒီမက်ဆိုရာဖန်တို့သူတို့တွေကလဝင်လို့မရဘူးမေးကြည့်လိုက်တော့သူတို့က blacklist ထဲမှာပါနေတယ်သူတို့ဝင်ဖို့အဆင်မပြေဖြစ်နိုင်တယ်ဆိုပြီးပြောလို့ပါဟ
ို blacklist အားလုံးချိုးရနေတဲ့အချိန်လေးရောက်နေတယ်အဲတော့အကြောင်းမျိုးကြောင့်အဲ့လိုမျိုးပြန်နေရတဲ့ဆိုရင်အဲဝင်နေတဲ့မြန်မာနိုင်ငံကိုပြန်လဲလာခြင်းနဲ့ဆိုရင်ဒါဆိုင်ရတိုင်းရောလေးတော့ဆက်တယ်ပြီးတော့ကျန်တို့ဟိုရမိဌာနကျန်တို့ဒီတိုင်းတောင်းရပေးလို့ရမှာ
အရင်အစိုးရလက်ထက်ကပြည်ဝင်ခွင့်ဗီဇာပိတ်ပင်ထားတဲ့အမည်မဲစရင်လို့ခေါ်တဲ့ဒီ blacklist ထဲမှာပါတဲ့သူတွေနဲ့ပတ်သက်လို့အခုအစိုးရလက်ထက်မှာတော့အမည်မဲစရင်ဝင်နေတဲ့သူတွေကိုပြန်လဲစစ်ဆေးပြီးပိတ်ပင်ထားဖို့မလိုအပ်တဲ့သူတွေကိုဒီအမည်မဲစရင်ကနေထုတ်ပြဖို့နိုင်ငံတော်သမ္မတရုပ်ရဲ့ညွှန်ကြားချက်နဲ့အစိုးရရဲ့ပထမရက်တရားစီမံကိန်းမှာသက်ဆိုင်ရာဝန်ကြီးဌာနတွေကအကောင့်ထည့်ဖို့ဆောင်ရွက်နေတာရှိပါတယ်ဒါပေမဲ့လို့အခုချင်းတီကတော့ရှစ်လေးလုံးလှုပ်ရှားမှုမှာအထင်ကရရှိခဲ့တဲ့ကျောင်းသားကောင်းဆောင်တချို့ကိုအရက်သားအစိုးရလက်ထက်မှာကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ထားစေဖြစ်ပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါရှင်။အခုအမေရိကန်အစိုးရတဲ့အတွက်စိန်ခေါ်မှုတွေကိုကြည့်ကြရအောင်ပါ။အမေရိကန်သမ္မတဒေါ်နယ်ထရမ်ကသူနဲ့ရင်းနှီးသူတွေ၊သမ္မတမဲဆွယ်ဘွယ်အကြံပေးပုဂ္ဂိုလ်တွေနဲ့ရုရှားနိုင်ငံတို့ကြားရင်းနှီးတဲ့ဆက်ဆံရေးတွေရှိခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်တွေကိုပယ်ချလိုက်ပါတယ်။ရုရှားအစိုးရတာဝန်ရှိသူတွေနဲ့ဆက်ဆံရေးကြောင့်အခြေတင်ဖြစ်စရာတွေကြုံခဲ့ရပြီးတဲ့နောက်ယာရုကနှုတ်ထွက်သွားတဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်မိုက်ကယ်ဖင်းနဲ့ပတ်သက်လို့ဗုဒ္ဓဟူးနေ့ကကာကွယ်ပြောဆိုရမှာလဲတရားမဝင်သတင်းတွေပေါက်ကြားခဲ့တဲ့အပေါ်မှာအပြစ်ဖို့ခဲ့တာပါပြဿနာကိုတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်မယ်ဆိုရင်တမရထရမ့်အစိုးရအတွက်စိန်ခေါ်မှုတစ်ခုဖြစ်လာနိုင်တဲ့အကြောင်း VOA သတင်းတောက်ဇလတီကာဟုတ်ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကတင်ပြပေးပါမယ်ရှင
်အမျိုးသားလူမျိုးရေးချန်ပီယံပုဂ္ဂိုလ်မိုက်ကယ်ဖလင်းယာရုကနှုတ်ထွက်ခဲ့တဲ့အပေါ်မှာတော့တမရဒေါ်နယ်ထရမ့်ကမီဒီယာတွေနဲ့ထောက်လိုင်းရေးအတိုင်းအဝန်ကိုလက်ညှိုးထိုးခဲ့တာ
ပါ I think it's very very unfair what's happened toGeneral Flynn the way he was treated and the documents and papers that were
ဘိုးဂျိုဂျီဖလင်ဂျုံရတဲ့ဖြစ်ရတကယ်ကိုမတရားဘူးလို့ထင်ပါလေသူ့ဘော်ဆက်ဆံခဲ့တာတွေအထောက်အထားချက်လက်တွေတရားမဝင်ပေါက်ကြားခဲ့တာတွေအလေးနဲ့ထပ်ပြောရမယ်ဆိုရင်တရားမဝင်ပေါက်ကြားခဲ့တာတွေကတကယ်ကိုမတရားတဲ့ကိစ္စပါ
သမ္မတထရမ့်ရဲ့မဲဆွတ်စီယုံတာဝန်ခံတွေနဲ့ရုရှားစုရတာဝန်ရှိသူတွေကြားအချိန်တော်များများဆက်သွယ်မှုရှိခဲ့တာတွေကိုကြားဖြတ်ထောက်လှမ်းမှုတွေကနေသိရှိခဲ့ရတယ်လို့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့လည်းအမေရိကန်အစိုးရဖြည့်ရှင်းရဖို့ရှိနေပါတယ်ဒါပေမဲ့လည်းရုရှားသမ္မတပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ကတော့ဒီလိုဆွေးနွေးမှုမျိုးတွေမရှိခဲ့ဘူးလို့ငြင်းဆန်ထားတာပါ
သတင်းအချက်အလက်မှန်တွေပေါ်အခြေမခံပဲသတင်းစာတွေရဲ့ရေးသားချက်တသက်သာဖြစ်ပါတယ
်အမေရိကန်သမ္မတယူကော့ပွဲမှာရုရှားနိုင်ငံကဝင်ရောက်ဆွဖက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်နဲ့ရုရှားအာဏာပိုင်ကြားပြောဆိုခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းဖော်ထုတ်ဖို့လဲ Republican နဲ့ Democrat အမတ်တွေကလက်ခံကြပါတယ် Princeton တက္ကသိုလ်ကနိုင်ငံရေးခက်ခက် Klaus Lawrence ကတော့လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေမှာသမ္မတကိုမထိခိုက်အောင် Republican အမတ်တွေကကြိုးစားကြလိမ့်မယ်လို့သုံးသပ်ပါတယ်
An independent commission has entirely different powers and is of course much more dangerous to President Trump.
လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဟာတခြားလုံခြုံရေးခွင့်အာဏာရှိသလိုသမ္မတ Trump အတွက်လည်းအန္တရာယ်ရှိတာသိကြပါတယ်။တခြားလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကသမ္မတနေဆင်လက်ထက်က Watergate ရှုပ်တော်ပုံကိုအမှတ်ရစေပါတယ်
။ထထိုင်ဆန်ဆိုင်ဆိုသလိုဗိုလ်ထုနေမှာပဲမစ်ဆိုင်းတုံးလက်နက်ဆိုင်ရာသဘောတူညီချက်ကိုရုရှားနိုင်ငံကချိုးဖောက်ခဲ့ကြောင်းအမေရိကန်သမ္မတအင်ဂျီရောကဆွဆွဲခဲ့တာပါ။ရုရှားနိုင်ငံရဲ့လုပ်ရာသမ္မတထရမ့်အစိုးရတစ်ခုစမ်းသပ်တဲ့လုပ်ရဖြစ်မယ်လို့လူထုတော်များကမြင်ကြပါမယ်လေနိုင်ငံရေးခက်ခက်လော်ရက်စ်ကတော့ကောက်ချက်ချဖို့စောတယ်လို့မြင်ပါတယ
် Trump is right in one point that we need to engage with Russia and with President Putin but it depends how we engage with Putin and what
Trump မှန်တဲ့အချက်တစ်ချက်ရှိပါတယ်ရုရှားနဲ့ရောသမ္မတပူတင်နဲ့ပါဆက်ဆံမှုလိုတယ်ဆိုတဲ့ကိစ္စပါဒါပေမဲ့လည်းဘလို့ပုံစံမျိုးနဲ့ပူတင်ကိုဆက်ဆံမလဲအမေရိကန်ကဘလောက်အထိပေးဖို့အစင်းနစ်ပြင်ထားတယ်လဲဆိုတဲ့အပေါ်မှာမှူတည်ပါတယ
်အမေရိကန်သမ္မတထရန့်ဆိုတာတက်လာပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ဒီကနေ့ဂျာကာဘီနေမှာပဲဂျာမနီနဲ့အဇာဘိုင်ဂျန်နိုင်ငံတွေမှာအမေရိကန်ရုရှားနှစ်နိုင်ငံအစစ်မြေရာရှိတွေမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့လဲစီစဉ်ထားပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြပြသွားတာပါရှင်အခုတွင်ပြနေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာ website လိပ်စာ bamis.voanews.com ကနေနိုင်နိုင်ပါတယ်အတန်လွှင့်ချိန်ပြပြခြင်းမှာတော့ Asia 77ကဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်အခုညနေပိုင်းအစီအစဉ်အဆုံးတက်ခင်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင်
ဣသရေလနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးပြည်ခံထားဖို့သမ္မတဒေါ်နယ်ထရမ့်ကရာထားတဲ့သူကိုဒီကနေ့အထက်လွှတ်တော်မှာဆန်းစစ်ကြားနာဖို့ရှိပါတယ်။သမ္မတထရမ့်နဲ့ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုတို့အင်ပီရိုမှာတွေ့ဆုံပြီးတင့်မြတ်ရေးစကားတွေပြောခဲ့ကြပြီးနောက်တည့်ရက်အကြာမှာပဲအခုကြားနာဖို့ကိုလုပ်မှာပါ။ရှေ့နေဒေးဗစ်ဖရိုင်မန်ကိုအထက်လွှတ်တော်နိုင်ငံခြားရေးကော်မတီကဒီကနေ့ဆန်းစစ်မေးမြန်းဖို့စီစဉ်ထားတာဖြစ်ပါတယ်။ဒီသတင်းမှအစောပိုင်းကယာလူကနေထုတ်ပြလိုက်တဲ့အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ကဗိုလ်ထုနေ့မှာအခိုင်အမာကာကွယ်ပြောဆိုပါတယ်။Michael Flynn နဲ့အမေရိကန်နိုင်ငံဆိုင်ရာရုရှားသံတမန်ကြီးတို့ကြားစကားပြောထားတာကိုအမေရိကန်ထောက်လှမ်းရေးတွေကတရားမဝင်ဖွင့်ချလိုက်တာကိုခံလိုက်ရတာဖြစ်တယ်လို့ဆိုပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့အတူဗိုလ်ထုနေကသမ္မတအင်ပီရိုမှာလုပ်တဲ့တင်းစားရှင်းလင်းပွဲတွင်သမ္မတ Trump ကအဲ့ဒီလိုပြောသွားတာပါ။ရုရှားဘော်ချမှတ်ထားတဲ့အမေရိကန်ရဲ့တန်ခတ်ရည်ရွယ်မှုတွေကိုကွန်ဂရက်လွှတ်တော်တည်ပြုချက်မပါဘဲ Trump အစိုးရကရုပ်သိမ်းမှာမျိုးကိုတားဆီးမဲ့ဥပဒေမူကြမ်းတရက်ကိုပါတီကြီးနှစ်ခုစလုံးကလွှတ်တော်အမတ်တွေပါတဲ့အစုတစုကဗိုလ်ထုနေမှာအဆိုပြုတင်သွင်းလိုက်ပါတယ်။တန်ခါရည်ရည်မှုနဲ့ပတ်သက်ပြီး Flynn နဲ့ Russia တံမှန်ကြားလျှို့ဝှက်ပြောဆိုခဲ့တာတွေမကြတိခင်ကထွက်လာတာကြောင့်ဒီဥပဒေကိုပြဋ္ဌာန်းဖို့ပူပြီးအရေးကြီးလာပါတယ်လို့ဥပဒေမူကြမ်းကိုမိတ်ဆက်ပြောဆိုတဲ့သတင်းစာရှင်းလင်းပွဲတွင်အောက်လွှတ်တော်မှ Adam Schiff ကပြောသွားပါတယ်။မြောက်ကိုရီးယားကောင်းဆောင် Kim Jong-un ရဲ့အဖြစ်အူမေခွဲအကိုလုတ်ကြံခံရပုံရတဲ့ဖြစ်ရနဲ့ဆက်ဆက်ပြီးသုံးယောက်မြောက်လူကိုဖမ်းလိုက်ပြီးလို့မလေးရှားရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဖမ်းဆီးလိုက်သူကအင်ဒိုနီးရှားနိုင်ငံကူးလက်မှတ်ကင်ထားတဲ့အသက်25နှစ်အရွယ် City Aisha ဆိုသူအမျိုးသမီးဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ။
ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Justin Thwaites ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOE Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington.